Anybody who expects any major transformation of a society in all fields to proceed at the same rate, at the same time, without stops and starts and ups and downs, is not being realistic.
ပြည်ပြောင်းလဲဖြစ်စဉ်တရားဟာတွန့်ဆုတ်တက်ကြမရှိဘဲနဲ့ဘက်ဆုံတပြိုင်နက်တည်းတိုးတက်နေမယ်လို့မျှော်လင့်ခြင်းဟာလက်တွေ့မကျနိုင်ပါဘူး။တိုးတက်တဲ့အခါတိုးတက်တယ်ဆုတ်တဲ့အခါဆုတ်မြဲရှိတတ်ခြင်းပါ။ပြည်ပြည်ကိုစန့်ကျင်မှအကျိုးရှိမယ်ဆိုတဲ့အစိတ်ပိုင်းတွေလည်းရှိနိုင်ပါတယ်။ဒါကြောင့်မို့တချို့ကဏ္ဍတွေမှာရက်ဆိုင်နေတယ်ဆိုတာကိုလက်ခံနေဆိုရင်
She thinks what has stalled is reform of the Constitution, not only for the presidency or vice presidency, but also for the 25%.
ပေါ်စီဘုံပြင်ဆင်ရေးကိစ္စနောက်သမရရေးချင်းသားမကစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စတခြားလူနည်းစုတွေကိုယ်ပိုင်အုပ်ချုပ်မှုပိုပေးရမယ့်ကိစ္စဒါတွေကိုပြောတယ်လို့ထင်ပါတယ်။နောက်ပြီးတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ပိုပြီးတော့ကောင်းမွန်တဲ့ဝင်းကျင်ဖန်တီးပေးဖို့ကိစ္စမီဒီယာလိုလက်ခွင့်ပြဿနာ
အောက်ခြေစစ်ဘူးတချို့ကသူတို့ဒေသမှာသူတို့ထင်သလိုလှုပ်လို့ရတယ်လို့ထင်နေသေးတဲ့ကိစ္စပါကျွန်တော်လည်းဒါကိုသဘောတူပါတယ်အခုအခါမှာအမေရိကန်ပြည်ထောင်စုကဥပဒေပြုအမတ်တချို့ကအိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြင်ဖို့တောင်းဆိုနေရပါတယ်သူတို့ဟာအမေရိကန်လွှတ်တော်နှစ်ရက်လုံးမှာလူများစုဖြစ်လာကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင
the Senate has been most anti-military, maybe of any of the senators.
ဖြစ်နိုင်ပါလေဒီအထက်လွှတ်တော်လူများစုခေါင်းဆောင်စီနီတာမစ်မက်ကွန်နဲဟာဆိုလို့ရှိရင်တခြားအမတ်တွေတက်ပို့ပြီးတော့စစ်ဆူရောက်ကိုပြင်းပြင်းထန်ထန်ဆန့်ကျင်သူဖြစ်ပါတယ်။ဒါဟာအရေးကြီးပါတယ်။သမ္မတဥပမာကအခုခါမှာဒီစီနီတာမစ်မက်ကွန်နဲကိုမြမအရေးအတွက်သာမကတခြားအရေးတွေအတွက်လည်းပို့ပြီးတော့လိုအပ်လာပါတယ်။ဒါကြောင့်မို့မြမပြည်ဆိုင်ရာမူဝါဒကိုထိခိုက်နိုင်ပါတယ်။စောင့်ကြည့်ရမှာပါ။ဒေါ်ဆန်းစုကြည်သမ္မတဖြစ်ခွင့်မရှိရင်စစ်တပ်ကိုရက်သားလက်အောက်မထားနိုင်ရင်မြမကိုအကူအညီရပ်ဆိုင်းဖို့အစိုးတင်ခဲ့ကြတာရှိပါတယ်။အခုဖွဲ့စည်းပုံကစစ်တပ်အာဏာမြဲဖို့ဆွဲထားတဲ့ဥပဒေပါ။စစ်တပ်ရဲ့ရတနိုင်ငံသမားတွေယုံကြည်မှုတိစောက်နိုင်မှဒါဖြစ်လာနိုင်မှာပါအခုယုံကြည်မှုမရှိကြသေးပါဘူးအချိန်ယူရပါလိမ့်မယ
်အမေရိကန်လွှတ်တော်အမတ်တချို့ကဆိုလို့ရှိရင်အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မဲ့ကိစ္စကိုတောင်မှဆက်မလုပ်ဖို့တောင်းဆိုနေကြတာကြားပါခင်ဗျာ
Let me explain. If you have somebody who you think has committed a crime and you put him in jail, do you wait till the person gets out of jail to try and retrain that person or do you try and retrain them while they're still in jail
ကျွန်တော်ပြောမယ်ဗျဒီလူတယောက်ရာဇဝတ်မှုကျူးလွန်လို့ထောင်ချထားရဲဆိုပါစို့ဒီလူကိုပြန်လဲပြုပြင်ဖို့အတွက်ထောင်ငါလွတ်တဲ့အထိစောင့်နေမလားထောင်ချနေစဲမှာပဲပြုပြင်သွားမလားဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆံရေးဆိုတာကလည်းအခုချိန်မှာစတင်ပြုလုပ်ခြင်းအဖြစ်သူတို့နိုင်ထက်စီးနင်းလုပ်မဲ့လူသက်လက်နက်တွေမပေးဘဲနဲ့တခြားဘက်တွေမှာလေ့ကျင့်ပေးနိုင်တာတွေအများကြီးရှိပါတယ်လူခွင့်ရေးကိစ္စတွေတရားဥပဒေစိုးမိုးရေးကိစ္စအေဂျင်တာမှုထင်းသိမ်းရေးကိစ္စတွေကိုလေ့ကျင့်ကူညီနိုင်ပါတယ်စစ်တပ်ရောရဲတပ်ဖွဲ့ကိုပါဒီကိစ္စအတွက်လေ့ကျင့်ပေးနိုင်ပါတယ
်အမေရိကန်မှာသမကကဘာမှာပါသိပြီးတော့လူစုလေးစားအထင်ကြီးတဲ့ Harvard တက္ကသိုလ်ကြီးကပညာရှင်တွေကအစီရင်ခံစာတစ်ခုဒေတာထုတ်ပြန်ခဲ့ကြပါတယ်အဲ့ဒီထဲမှာမြန်မာစစ်တပ်ကဗိုလ်ချုပ်ကြီး၃ယောက်စစ်ဗိုလ်ချုပ်၃ယောက်ဟာဆရာဇဝမှုတွေလူသားစုအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကိုတင်နိုင်တဲ့အထောက်အထားတောင်သူတို့မှရှိတယ်လို့ဆိုပါတယ်။ဆိုတော့ဒီတွေ့ရှိချက်ဟာဒီအစီရင်ခံစာဟာဥပမာအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားပေါ်တစုံတရာရိုက်ခတ်မှုရှိနေမှာလားခင်ဗျာ။ဥပမာကဒီကိစ္စကိုပံ့ပိုးပေးမလားသူတို့မဟုတ
် I don't know what the official American position will be and of course I don't know anything about this evidence.I know that there was this report that you just mentioned from Harvard professors.
ဒီကိစ္စပေါ်မှာ American ဆိုးရရဲ့တည်ဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူး။ဒီစစ်ဗိုလ်တွေပြမှုကျူးလွန်နေဆိုတာနဲ့ပတ်သက်တဲ့အထောက်အထားလဲကျွန်တော်မှမရှိပါဘူး။ Harvard ပမောခရီရဲ့အစီအစဉ်ကိုကျွန်တော်တွေ့ပါတယ်။ကျွန်တော်အမြင်ပြောရရင်တော့ American ဆိုးရဟာလူခွင့်ရေးကိုအထူးစိတ်ဝင်စားပါတယ်။လူခွင့်ရေးကိစ္စဟာ American ရဲ့နိုင်ငံတကာဆက်ဆံရေးကြော်ယူမူဝါဒပါ။အဲ့ဒီမူဝါဒကိုပြည်သူလူထုရဲ့အကျိုး American ပြည်အောင်စုအကျိုးကိုငဲ့ကွက်ပြီးတော့တခြားအချက်တွေနဲ့ထိနှိမ့်ရပါတယ်။ အစိုးရတရားကိုပြုပြင်ပြောင်းလဲစေခြင်းနဲ့အာဏာလက်ရှိတွေကတချို့ကိုယာယီဆွတ်လွတ်စေခြင်းနဲ့ဆိုရင်ထောင်ချမယ်ဆိုပြီးတော့ချင်းချောက်တင်းပါမလားမှတ်မိပါလိမ့်မယ်ဒီ1990ပြည့်ရွေးကောက်ပွဲအပြီးမှာဗိုလ်မှူးကြီးကြည်မောင်ကနှုတ်ဘတ်ခုံရုံမျိုးမရှိနိုင်ပါဘူးလို့ပြောတာပါဒါကြောင့်မှစစ်ဗိုလ်ချုပ်တွေကကြောက်လန့်သွားတယ်လို့ထင်ပါတယ်အဲ့ဒီရွေးကောက်ပွဲရလဒ်ကိုပြစ်ပယ်လိုက်ဖို့စဉ်းစားတဲ့နေရာမှာဒါဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်နိုင်ငံတကာခုံရုံတင်ခံရမှာသူတို့ကြောက်ပါတယ်နောက်တစ်ခုကဒီစစ်ဗိုလ်ချုပ်တွေပြည်ပကိုထွက်ကြမှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံတွေကလည်းသူတို့ကိုအေးအေးယူဖို့လှုပ်တာဟာတည်တွင်းရေးဝင်ဆွတ်တယ်လို့ပဲပြောကြမှာပါချီလီကိစ္စနဲ့မတူပါဘူးဟုတ်ပါတယ်ကျွန်တော်တို့ကလူခွင့်ကိုအလေးထားပါတယ်ဒါပေမဲ့လက်တွေ့အကျတဲနဲ့ပြန်ညှိရပါလိမ့်မယ
်နောက်ဒေါအောင်ဆန်းစုကြည်ပြောတာကိုပြန်ကောက်ရမယ်ဆိုရင်သူကပြောပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာအကောင့်မြင်လွန်းတယ်လို့ဆိုပါတယ်တကယ်တော့ဒါဟာသူပထမဦးဆုံးပြောတာမဟုတ်ပါဘူးဒီကိစ္စကိုဒါပေမဲ့လည်းဒီတစ်ချိန်ပြောတာဟာအပြင်းထန်ဆုံးအခြေလောင်ဆုံးပြောတယ်လို့ထင်ပါတယ်ဆရာကြီးပါပြန်ပြောချင်ပါလား
Well, she has felt that for a long time. She has been reluctant, I believe, in many aspects of the United States. She did not want.
Damu tu pyo kae da cha ba bi. American ne patat pi lo tu tou ni se chin na ri shi ba de. Tamra Obama Myanmar naingan ko patama song chain twa dong ga le tu ga ma twa se chin kae ba au. Di ha ko a thauk tha ri ne de kwa tat ti ma pya nai bi me. Chon ga de lu bae yong chi ba de. Di kaisa ha Washington အတိုင်းဝိုင်းမှာကောလာဟာရာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒီခီးဟာသူ့အတွက်ရောမြန်မာပြည်သူတွေအတွက်ပါအကျိုးရှိမယ်ဆိုတာသူသဘောပေါက်ခဲ့ပါတယ်။အခုလည်းသူဟာတင်းမာလာတယ်။ဖြစ်ထွန်းလာတဲ့ရလဒ်တွေကိုသူစိတ်ပြတ်လာတယ်လို့ကျွန်တော်ထင်ပါတယ်။သူဒီသမ္မတဓမ္မမဟုတ်ဒုတိယသမ္မတဖြစ်ရေးကိုလောဆော်ရာတွေလည်းလှုပ်လာတဲ့အတွက်ငငယ်တကာပုံရိပ်နည်းနည်းကျဆင်းလာတာတွေလည်းတွေ့နေရပါတယ်။ကျွန်တော်ရင်ကရေးခဲ့ပူပါတယ်။ဒေါန်ဆန်းစုကြည်မှာဩဇာရှိတယ်၊ moral authority ရှိတယ်၊စစ်တပ်မှာအာဏာရှိတယ်၊ power ရှိတယ်လို့သမရဖြစ်ရေးလောဆော်မှုကြောင့်အခုခါမှာဩဇာမှိမ့်မိန်လာတယ်လို့ကျွန်တော်ထင်ပါတယ်။သူဟာနိုင်ငံရေးသမားပါ။နိုင်ငံရေးကစားကွက်ဆင့်နိုင်ပါတယ်။မွတ်စလင်ပြဿနာတခြားပြဿနာတွေနဲ့နိုင်ငံရေးကစားနေပါတယ်။နိုင်ငံရေးသမားဆိုတာဒါတွေလုပ်လို့ရပါတယ်။ဒါပေမဲ့တိတ်ခါကိုထိခိုက်ပါတယ
်။ဆိုတော့သမရဥပမာပထမအဆုံးလာမဲ့ခီးကိုဒေါအောင်ဆန်းစုကြည်ကမကြိုးစုံခဲ့ဘူးမလားစီရင်ခဲ့ဘူးဆိုတော့သမရဥပမာအခုသွားတဲ့ခီးကိုကြတော့ဒေါအောင်ဆန်းစုကြည်ကကြိုးစုံတယ်ထင်ပါသလား။ဒီခီးကတော့ဘယ်လိုရလဒ်တွေပေါ်ထွက်လာမယ်လို့ထင်ပါလဲခင်ဗျာ
။ I think President Obama will make sure that he talks to President Thein Sein about the Rohingya issue. He will talk about free and fair.
တမန် Obama ဟာ Rohingya ကိစ္စ၊ရွေးကောက်ပွဲကိစ္စတွေကိုတမန်ဦးသိန်းစိန်နဲ့ပြောလိမ့်မယ်ထင်ပါတယ်။တိုင်းသားပြည်ထောင်တွေကိုအမြန်ဆုံးဖြည့်ရှင်းဖို့လည်းပြောလိမ့်မယ်ထင်ပါတယ်။တမန်ဦးသိန်းစိန်ကလည်းဒါကိုဖြည့်ရှင်းဖို့လိုလားတယ်ဆိုတာသိကြပါတယ်။အပြစ်ခက်ရစေးကင်တွေ့နေတာအတော်ကြာခဲ့ပါပြီ။အမေရိကန်ကဒါရီအတွက်ထပ်ပြီးတော့ဖိအားပေးနေလေမြမပြည်တွင်ရေးအခြေအနေတွေပေါ်မှာအများကြီးမူတည်နေတာပါဒီနှစ်မေလတုန်းကဒီ West Point စစ်တပ်ကတူမှာသမ္မတဥပမာပြောသွားတာမှတ်မိပါလိမ့်မယ်အဲ့ဒီမှာသူဟာမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့အမှတ်ယူလွန်တယ်လို့ကျွန်တော်ထင်ပါတယ်တိုးတက်မှုတွေနဲ့ပတ်သက်လို့ဒါဟာမှောင်ယွင်းမှုတည့်ရပဲလို့ကျွန်တော်ထင်ပါတယ်အမေရိကန်ရဲ့လွှမ်းမိုးမှုကိုပုံကြီးချဲ့သွားပါတယ်တကယ်တော့မြန်မာပြည်မြန်မာလူထုကောင်းစားရေးအတွက်အပြောင်းလဲလုပ်ရမယ်ဆိုတာတိုင်းပြည်ခေါင်းဆောင်တွေကောင်းကောင်းကြီးသဘောပေါက်ပါတယ်အားထုတ်နေကြပါတယ်
ဒါကိုတချို့ကဘယ်လိုပြောကြသလဲဆိုတော့အိုဘားမားအစိုးရဟာနိုင်ငံခြားရေးမူဝါဒမှာအောင်မြင်မှုဆိုလို့မြန်မာတိုင်းနိုင်ငံရှိတယ်မြန်မာတိုင်းနိုင်ငံတည်းပဲပြเสียရှိတယ်လို့ဆိုကြပါတယ်။ဒါကြောင့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံမှာတကယ်တမ်းပြောင်းလဲမှုတွေဖြစ်ထွန်းနေသည်ဖြစ်စေမဖြစ်ထွန်းသည်ဖြစ်စေဇွတ်မိတ်ပြီးတော့မြန်မာပြည်ကိုပင့်တင်ပင်နေတယ်မြောက်ပင်နေတယ်လို့ဝေဖန်ကြပါတယ်ခင်ဗျာ
။ That is true in a sense that in East Asia let us say that situation and improvement in relations in Burma have been the only success story because
ဒါမှတ်ပါတယ်တနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးအခြေအနေတွေတိုးတက်ကောင်းမွန်မှုဟာတခုတည်းသောအောင်မြင်မှုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနဲ့ဆက်ဆံရေးအပေါ်မူတည်ပြီးတော့ဖြစ်ထွန်းလာပါတယ်။အရင်တုန်းကအမေရိကန်ကဒီအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်မထိုးခဲ့တာဟာ1998ဇူလိုင်လမှာဒီမြန်မာနိုင်ငံအာဆီယံကိုဝင်လာလို့ဖြစ်ပါတယ်။နောက်မြန်မာနဲ့ဆက်ဆံရေးကောင်းလာတော့မှအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ထိုးမယ်လို့နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကကြေညာခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာအိုဘားမားအစိုးရအတွက်အရှိအရှာမှာတခုတည်းသောပထမဆုံးသောအောင်မြင်မှုလို့ဆိုနိုင်ပါတယ်
။အဲ့လိုဆိုရင်ဒီလိုဆိုနိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စတွေကိုဘေးဖယ်ပြီးတော့ဇွတ်ထောက်ခံနေရလို့ဆိုတာမှန်တယ်ပေါ့ခင်ဗျာ
။ No no I don't think he's not paying attention. I think the US government is paying attention.
မဟုတ်ပါဘူးဗျာ။လူခွင့်ရေးကိစ္စကိုဂရုမစိုက်တာမဟုတ်ပါဘူး။ဂရုစိုက်ပါတယ်။balance ဖြစ်အောင်ထင်ကြီးပြီးတယ်လို့ပဲဆိုရမှာပါခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ဟာအစိုးရရာရှိမဟုတ်ပါဘူးကျွန်တော်ပြောတာကလည်းအစိုးရရဲ့တည်ဝင်သဘောထားလို့မယူဆတင်ပါဘူး ကျွန်တော်ခန်းစားရတာကတော့ဒီပြည်ပြင်ပြောင်းလဲမှုကိုအားပေးဖို့လူအပ်ချက်နဲ့လူခွင့်အခြေအနေစရာတွေကောင်းမွန်ဖို့ထင်ကြီးပေးနေတယ်ဆိုတာပဲဖြစ်ပါတယ
်။ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစေခင်ဗျာဆိုတော့သမ္မတအိုဘားမားကမြန်မာနိုင်ငံကိုဒီလိုဖိအားတွေပေးနေတဲ့တိုက်တွန်းနေတဲ့ဆိုတဲ့နေရာမှာအခုနောက်ဆုံးဒေါ်ဆန်းစုကြည်သမ္မတမဖြစ်နိုင်အောင်ကန့်တတ်ထားတဲ့ကိစ္စတွေကိုဖယ်ရှားပေးဖို့ရောဒီသမ္မတဥက္ကဋ္ဌနဲ့ဒီထားတွေ့ရင်ဖိအားပေးလိမ့်မယ်တောင်းဆိုပြောကြလိမ့်မယ်လို့ထင်ပါလားခင်ဗျာ။
Well, I think he has said that they would like to see that happen. The British Prime Minister has already said that.
ဒါကိုသူတို့ပြောနေကြတယ်ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကလည်းဒါကိုလူသိရှင်ကြားပြောထားပြီးပါပြီ
။ဟုတ်ကဲ့ဒီတိကျိမ်းမှာသမ္မတဥပမာကြတော့ခင်ဗျာ
။ He may well say it, but at the same time, the Burmese, as I indicated earlier to you, has already refused the vice presidency to a person whose daughter was
သူပြောပါလိမ့်မယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်အရင်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာဒုတိယသမ္မတခန့်အပ်တဲ့လူတစ်ယောက်ကိုသူ့ရဲ့သားသမီးဩစတြေးလျနိုင်ငံသားဖြစ်လို့ဆိုပြီးတော့ငင်းဆန်ခဲ့ပူပါတယ်ဒါကနမူနာရှိပြီးသားပါတခါဗိုလ်ချုပ်ကြီးခင်ညွတ်လည်းအတွင်းမှု1ဖြစ်တော့ကသူ့ရဲ့သားကိုစင်ကာပူအမျိုးသမီးလက်ထပ်လို့ဆိုပြီးတော့လူသိရှင်ကြားအမွေဖြတ်ကြေညာခဲ့ပါတယ်ဒါကိုအမေရိကန်ဆိုရမေးလျော့နေပါတယ်ဖွဲ့စည်းပုံဟာဒေါ်ဆန်းစုကြည်သမ္မတမဖြစ်အောင်တမင်ရေးထားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လည်းအစိုးရကဒီချက်ကိုဒီဇိုင်းမမတ်လုပ်ခဲ့တာလည်းရှိပါတယ်